မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဟာအမေရိကန်ကိုသာပစ်ဖို့ရည်ရွယ်ပြီးတော့အမေရိကန်ပေါ်ပြင်းပြင်းထန်ထန်ဆုံးမဖို့အတင်းမဲလို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်ပြင်းထန်တဲ့အရေးယူတန်ခတ်မှုအစ်စ်တွေကိုကုလသမဂ္ဂလူညိုရေးကောင်စီကချမှတ်ခဲ့တဲ့ပေါ်မြောက်ကိုရီးယားကအခုလိုတုံ့ပြန်လိုက်တာပါဖိလစ်ပိုင်မှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့ဆွေးနွေးပွဲစကားဝိုင်းစီမြောက်ကိုရီးယားရောက်လာအောင်တရုတ်နဲ့ရုရှားတို့ကကူညီဖို့လိုတယ်လို့ပြောလိုက်ပါတယ်မနီလာမြို့တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအဆင့်အစည်းအဝေးမှာမြောက်ကိုရီးယားအရေးကအဓိကဆွေးနွေးစရာဖြစ်နေတဲ့အကြောင်းမတ်စုမြတ်မုံကစူးစီးတင်ပြထားတာကိုနားဆင်ကြပါခင
်ဗျဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အာဆီယံဝန်ကြီးအဆင့်ဆွေးနွေးပွဲတွေကအာရှပစိဖစ်ဒေသငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာ ARF အာဆီယံဒေသရင်းဆွေးနွေးပွဲကိုဒီနေ့လနေ့တုန်းကကျင်းပခဲ့ပါတယ် ARF ဆွေးနွေးပွဲမှာအာဆီယံဝန်ကြီးတွေအပြင်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးတွေလည်းတက်ရောက်ပါတယ်မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူပိတ်ဆို့မှုသစ်တွေလက်တလောချမှတ်ထားချိန်မှာကျင်းပတဲ့အာဆီယံစည်းဝေးပွဲတွေမှာမြောက်ကိုရီးယားအရေးကိစ္စကလွှမ်းမိုးနေခဲ့ပါတယ်။မြောက်ကိုရီးယားအစိုးရအတွက်ဝင်ငွေဒေါ်လာတန်းတစ်ထောင်လောက်ထိခိုက်နိုင်ပေမဲ့စီးပွားရေးနဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေအပါအဝင်နောက်ထပ်ပြစ်မှတ်ထားအရေးယူမှုတွေကိုလုံခြုံရေးကောင်စီကစနေနေ့ကပဲချမှတ်ခဲ့တာပါ။အခုလိုအရေးယူမှုတွေလုံးလို့မြောက်ကိုရီးယားဘက်ကဆွေးနွေးညှိနှိုင်းမှုတွေလုပ်လာမှာမဟုတ်ဘူးလို့အာဆီယံစည်းဝေးပွဲတက်လာတဲ့မြောက်ကိုရီးယားတန်တမန်အဖွဲ့ပြောခွင့်ရသူဘန်ကွန်ဟျွတ်ကအခုလိုပြောကြားခဲ့ပါ
တယ်။
ကျွန်တော်တို့ရဲ့နျူကလ িয়ার နဲ့ပက်ထိန်တုံးအစီအစဉ်တွေနဲ့ပတ်သက်လို့ဘယ်တော့မှညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးဆိုတာကိုအခိုင်အမာပြောချင်ပါတယ်။နျူကလ িয়ার လက်နဲ့တိုးချဲ့ပိုင်ဆိုင်ရေးဆောင်ရွက်မှုတွေကိုလည်းကျွန်တော်တို့တပြားမှရှော့မှာမဟုတ်ပါဘူး
။နျူကလ িয়ার ကိစ္စနဲ့ကိုရီးယားကျွန်းဆွယ်မှာအခြေအနေဆိုးနေတာဟာအမေရိကန်ကြောင့်ဖြစ်တယ်လို့လည်းသူကအပြစ်တင်ခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကိုအမေရိကန်ကလွဲလို့တခြားဘယ်နိုင်ငံအပေါ်မှာသုံးဖို့ရည်ရွယ်ချက်မရှိဘူးလို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုကလည်းပြောကြားခဲ့ပါတယ်။အာဆီယံဆွေးနွေးပွဲတွေတက်နေတဲ့ရီကသတင်းစာရှင်းလင်းပွဲလုပ်ဖို့စီစဉ်ထားပေမဲ့မလုပ်တော့ဘဲစီဝေးပွဲမှာသူပြောကြားခဲ့တဲ့မိန်ကွန်းစာသားကိုသာသတင်းနောက်တွေကိုဝေပေးခဲ့တာပါ။မြောက်ကိုရီးယားအနေနဲ့အမေရိကန်ကိုနျူကလ িয়ার အင်အားနဲ့ပြင်းထန်တဲ့ဆုံးမမှုလုပ်ဖို့အဆင်သင့်မယ်လို့အဲ့ဒီမိန်ကွန်းစာသားထဲမှာဖော်ပြထားပါတယ်။မြောက်ကိုရီးယားဘက်ကတိုက်ချင်းပြစ်ပယ်ထိန်တုံးတွေပြစ်လွတ်ခဲ့မှုကြောင့်လုံခြုံရေးကောင်စီမှဩဂတ်စ်လ5ရက်နေ့ကအရေးယူတက်ခတ်မှုတွေချမှတ်နိုင်ဖို့အမေရိကန်ကအထူးကဥဆောင်စ조사ခဲ့တာဖြစ်ပါတယ်။ဒီအတွက်အမေရိကန်အပေါ်အစတထောင်တုံ့ပြန်သွားမယ်လို့မြောက်ကိုရီးယားအစိုးရသတင်းမီဒီယာတွေကလည်းတင်းလာနေတော့ကပဲထုတ်ပြန်ခဲ့ပါတယ်။အမေရိကန်အနေနဲ့သမုတ်တရားချားနေလို့လုံခြုံတယ်လို့မှတ်ယူနေရင်မှားမယ်လို့သတင်းကြေညာသူကသတင်းဖတ်ကြားသွားခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုတိုးမြင့်အောင်လုပ်သွားမယ်လို့ပြောကြားနေပေမဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းရှင်းသွားစေခြင်းနဲ့စံတာကိုလုံခြုံရေးကောင်စီမှတညီတညွတ်တည်းပြသခဲ့တယ်လို့အာဆီယံစည်းဝေးပွဲတက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောကြားခဲ့ပါတယ်။ဆွေးနွေးပွဲစပွဲစီမြောက်ကိုရီးယားရောက်လာအောင်တရုတ်နဲ့ရုရှားတို့ကကူညီပေးဖို့အတွက်ကိုလည်းသူကခုလိုပြောသွားပါတယ်
။ I think the world is also expressing a view to China and Russia that we do have an expectation.that you will do everything you possibly can
မြောက်ကိုရီးယားတို့အနေနဲ့သူတို့ရဲ့လက်တွေ့အနာကဘယ်လိုဖြစ်မယ်ဆိုတာသဘောပေါက်စေဖို့နဲ့ဆွေးနွေးပွဲစပွဲစီကိုရောက်လာစေဖို့တရုတ်နဲ့ရုရှားတို့ကအတက်နိုင်ဆုံးကြိုးစားဆောင်ရွက်ပေးဖို့မျှော်လင့်နေဆိုတဲ့သဘောထားကိုကမ္ဘာကပြတ်တနေပြီလို့ကျွန်တော်ထင်ပါတယ
်တင်းမာနေတဲ့အခြေအနေတွေကိုဖြေရှင်းနိုင်ဖို့ဆွေးနွေးမယ်ဆိုရင်မြောက်ကိုရီးယားဘက်ကပယ်ထိန်တုံးပြစ်လွတ်မှုတွေကိုရပ်ဆိုင်းရမယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကမနီလာမြို့မှာကျင်းပနေတဲ့အာဆီယံစည်းဝေးပွဲမှာပြောကြားသွားခဲ့ပါတယ်။မြောက်ကိုရီးယားကိစ္စဟာလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်လို့ထိရောက်နိုင်ငံသားရေးဝန်ကြီး Wang Yi ကလည်းအခုလိုပြောပါတယ်
။ 国际社会要求朝鲜放弃核拉开发，以维护国际核不扩散的体系，是安全问题。
နျူကလ িয়ার ထိပ်ဖူးတွေထုတ်နေတာကိုရပ်တန့်ဖို့နဲ့နျူကလ িয়ার မပြန့်ပွားရေးနိုင်ငံတကာသဘောတူညီချက်တွေအတိုင်းဆောင်ရွက်ဖို့နိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့မြောက်ကိုရီးယားကိုပြောနေတာပါ။ဒါဟာလုံခြုံရေးကိစ္စဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကလည်းသူတို့ချင်းချောက်ခံနေရတယ်၊စစ်ရေးအရဖိအားပေးခံနေရတယ်လို့ယုံကြည်နေပါတယ်။ဒါဟာလည်းလုံခြုံရေးကိစ္စပါ။ကိုရီးယားကျွန်းဆွယ်မှာဖြစ်နေတာကစီးပွားရေးကိစ္စမဟုတ်ပါဘူး။လုံခြုံရေးကိစ္စပါ
။မြောက်ကိုရီးယားကကြောင်မီသွေးတန်ရိုင်းခဲရိုင်းနဲ့ပင်လယ်ထွက်စာတွေတင်ပို့မှုကိုခုနောက်ဆုံးအရေးယူတန်ခတ်မှုမှာပိတ်ပင်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံကအလုပ်သမားတွေကိုတခြားနိုင်ငံတွေကလက်မခံရလို့လည်းတားမြစ်လိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးအတွက်အဓိကမိခိုးအားကိုးနေရတဲ့တရုတ်နိုင်ငံကတော့ကုလသမဂ္ဂရဲ့အရေးယူမှုတွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်မယ်လို့ပြောကြားထားပါတယ်ရှင်။